NLD အစိုးရအနေနဲ့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကြုံနေရတဲ့မြန်မာအစိုးရခေါ်ဘင်္ဂလီလို့ခေါ်တဲ့ရိုဟင်ညာတွေရဲ့အရေးကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးဖို့လန်ဒန်အခြေစိုက်မြန်မာရိုဟင်ညာအသင်းကသမ္မတအသည့်ဦးထင်ကျော်စီကိုအိတ်ဖွင့်ပေးကြတဲ့ကြောင်းရေးသားပေးပို့လိုက်ပါတယ်အပြည့်စုံကိုဆက်တွယ်မေးမြန်းထားတဲ့ကိုရဲကောင်ကတင်ပြပေးပါလိမ့်မယ
်ဧပြီလ၁ရက်နေ့ကမြန်မာရိုဟင်ညာအသင်း UK ကထုတ်ပြန်ခဲ့တဲ့သမ္မတကြီးဦးထင်ကျော်စီအိတ်ဖွင့်ပေးစာမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့မတရားမှုတွေရဲ့အကြောင်းရင်းတွေကိုဖော်ထုတ်ဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေရောနှဲသွားစေဖို့ NLD အစိုးရအနေနဲ့အစိုးရတပ်တန်းပထမ6လအတွင်းဆောင်ရွက်တဲ့လှုပ်ဆောင်ချက်တွေကိုအကြံပြုတင်ပြထားပြီးသမ္မတကြီးအနေနဲ့ရိုဟင်ဂျာအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခွင့်ပေးဖို့လည်းတောင်းဆိုထားပါတယ်။မြန်မာရိုဟင်ဂျာအသင်း UK အနေနဲ့လူခွင့်ရေးချိုးဖောက်ခံနေရတဲ့ရိုဟင်ဂျာတွေရဲ့အရေးကိစ္စအတွက်သမ္မတကြီးဦးထင်ကျော်စီကိုအိတ်ဖွင့်ပေးစာပေးဖို့ရတဲ့အကြောင်းရင်းကိုမြန်မာရိုဟင်ဂျာအသင်း UK ရဲ့ဥက္ကဋ္ဌဦးထွန်းခင်ကအခုလိုပြောပြပါဗျ။အ
ဓိကတော့ဒီအိတ်ဖွင့်ပေးစာကိုပို့ရခြင်းအကြောင်းရင်းကမြန်မာပြည်မှာပေါ့နော်ကျွန်တော်ရိုဟင်ဂျာတွေကရခိုင်ပြည်နယ်စစ်တွေရောတခြားနေရာတွေမှာလူတွေက humanitarian crisis လို့ခေါ်တဲ့ဌာနရိတ်ခပြတ်တောက်မှုတွေနဲ့လူတွေကပြေးနေကြတယ်ကလေးတွေရောကိုယ်ဝန်ဆောင်မိန်းမတွေရောအခြေအနေကတကယ်ဆိုးလာတာပဲရှိတယ
်။ဒါအပြင်ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့မတရားမှုတွေရဲ့အကြောင်းရင်းတွေကိုဖော်ထုတ်နိုင်မှု NLD အစိုးရအနေနဲ့ဆောင်ရွက်တဲ့လက်တွေ့ခြေလှမ်း၄ခုကိုဒီအိတ်ဖွင့်ပေးစာမှာအကြံပြုတင်ပြထားတဲ့အကြောင်းကိုလည်းသူကအခုလိုပြောပြပါဗျ။
အဓိကတော့အမုံဝါဒဖြန့်ချီသူများနဲ့အစိုးရမြတ်ပါပြောင်းရေးအတွက်ဆောင်ရွက်ဖို့ပြီးတော့လူသားချင်းစာနာတဲ့လမ်းဖွင့်ပေးမှုနဲ့ဒုက္ခသည်များ၎င်းတို့နေထိုင်ရာကိုအန္တရာယ်ကင်းစွာပြန်လည်နေထိုင်ရေးပေါ့နော်ပြီးတော့1980နိုင်ငံသားဥပဒေပြင်ဆင်ခြင်းသမို့ဖျက်သိမ်းခြင်းပြီးတော့နောက်တစ်ခုကတရားမျှတမှုနဲ့တာဝန်ယူမှုဆိုတဲ့ဟာတွေကိုကျွန်တော်တို့ကအတီးအနေနဲ့ပေါ့ရေးထားပါတယ
်ဒီအိတ်ဖွင့်ပေးစာမှာမြန်မာရိုဟင်ဂျာအသင်း UK အနေနဲ့သမ္မတကြီးဒါမမဟုတ်သမ္မတကြီးရဲ့ကိုယ်စားလှယ်တဦးနဲ့တွေ့ဆုံဝင်ရဖို့တောင်းဆိုထားတာနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ
်ဒီရိုဟင်ဂျာ issue ကို NLD အစိုးရအနေနဲ့ဘေးဖြေထားလို့မဖြစ်ဘူးနိုင်ငံတကာကလည်း concern ဖြစ်တယ်ဖြေတွင်းဖြေပါကရိုဟင်ဂျာတွေနဲ့တွေးဆုံဆွေးနွေးပြီးတော့မှကျွန်တော်တို့ရိုဟင်ဂျာ issue ကဖြေရှင်းဖို့အလားအလာရှိတယ်ဆိုတော့ကျွန်တော်တို့ကထောက်ပြတာပ
ါပြီးခဲ့တဲ့လကအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကလွှတ်တော်ထံတင်သွင်းခဲ့တဲ့အစီရင်ခံစာမှာမြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေကိုဖိနှိပ်မှုတွေရှိတာအမှန်ပဲဖြစ်ပေမဲ့ဒါဟာလူမျိုးတုံးတပ်ဖြတ်မှုတော့မဟုတ်ဘူးလို့ဆုံးဖြတ်ခဲ့ပါတယ်။မြန်မာရိုဟင်ဂျာအသင်း UK ကထုတ်ပြန်ခဲ့တဲ့အိတ်ဖွင့်ပေးစာထဲမှာတော့ရိုဟင်ဂျာတွေပေါ်လူအခွင့်အရေးချိုးဖောက်မှုတွေဟာလူမျိုးတုံးတန့်စင်ခြင်းနဲ့လူသားမျိုးနွယ်ပေါ်ပြစ်မှုကျူးလွန်ခြင်းစတဲ့ပြစ်မှုတွေရဲ့တရားဥပဒေဆိုင်ရာအဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ကိုက်ညီတယ်လို့လူအခွင့်အရေးစောင့်ကြည့်သူများအဖွဲ့ HRW နဲ့ 45 Right အဖွဲ့တွေကထုတ်ပြန်ထားခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါဗျ။မြန်မာအစိုးရကဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာတွေဟာအရင်အစိုးရလက်ထက်ကထုတ်ပေးထားတဲ့ White Card လို့ခေါ်တဲ့ယာယီတပ်သေးခံကပ်ပြားတွေကို2015ခုနှစ်မှာပြန်လည်ရုပ်သိမ်းခဲ့ပြီးနိုင်ငံသားဖြစ်ခွင့်ကတ်သတ်ခံထားရတာဖြစ်ပါတယ်။မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yanhili ကမက်စလာ18ရက်နေ့ကတင်သွင်းခဲ့တဲ့ကုလသမဂ္ဂအစီရင်ခံစာမှာမြန်မာအစိုးရတဲ့အနေနဲ့လူဦးရေတန်းတန်းတက်မနေရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်ကင်းမဲ့နေတဲ့အခြေခံလူအခွင့်အရေးတွေပေးအပ်ဖို့အတွက်တိုက်တွန်းထားပါတယ်။